စကိုင်းတိုင်းဒေသကြီးကဏီမြို့နယ်နဲ့ပလဲမြို့နယ်တွေကကြီးပါတွေမှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေး PDF တပ်ဖွဲ့တွေတိုက်ပွဲတွေဖြစ်ပွားနေပါတယ်။တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကရဟရင်သုံးပြီးလေကြောင်းကနေပစ်ကတ်ခဲ့တယ်လို့ဒေသခံကာကွယ်ရေးအဖွဲ့တွေကပြောပါတယ်။ရန်ကုန်ကပြဖို့တဲ့သတင်းကိုရဲမွန်ပြောပြပေးပါလိမ့်မယ်
။စကိုင်းတိုင်းဒေသကြီးကဏီမြို့နယ်အလဲတွင်းကြီးရွာမှာတပ်ဆွဲထားတဲ့စစ်ကောင်စီတပ်တွေကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကမေလ10ရက်မနက်ပိုင်းမှာဝင်ရောက်တိုက်ခိုက်ခဲ့တာပါ။အဲ့ဒီနောက်မှာနှစ်ဖက်အပြန်အလှန်ပစ်ခတ်တာတွေဖြစ်ပွားခဲ့ပြီးစစ်ကောင်စီကရဟတ်ရင်နဲ့လာရောက်ပစ်ခတ်ခဲ့တယ်လို့ဒေသခံကာကွယ်ရေးအဖွဲ့တာဝန်ရှိသူကပြောပါတယ်
။ဟုတ်တယ်ဘယ်လိုမနက်ခင်းနဲ့စတာကြပါဟုတ်။ကဏီမြို့နယ်ကရေလေကျွန်းရွာမှာတပ်ဆွဲထားတဲ့စစ်ကောင်စီနဲ့ကျွန်တော်တပ်ဖွဲ့တိုက်ကြပါဟုတ်။တပ်ဖွဲ့ကြီးနဲ့လင်းနဲ့လာပစ်တာပြဟုတ်။ကျွန်တော်တို့လေကျွန်းရွာကကဏီမြို့နယ်မှာတနေလုံးမှာအဲ့လေကျွန်းရွာပြူရွာလဲဖြစ်နေရပြပြီးရကြတော့အခုစစ်တပ်ကအိုက်မှန်ပဲအထိုင်ချနေရပြဟုတ်အဲ့ဒါနဲ့ကျွန်တော်တို့စကမ်းတိုင်းတပ်ပေါ်မှာဆုံနေရပြဟုတ်ကျွန်တော်တို့ဂျွာတော်ဝဝင်နိုင်တဲ့အချိန်မှာလေနဲ့လာပြီးတော့ကျွန်တော်နောက်ဆုတ်ခွာခဲ့ရတယ်ပြဟုတ
်တိုက်ပွဲဖြစ်ပွားတဲ့အလဲကျွန်းကြီးရွာကိုကဏီမျိုးတော်ကနေလက်နက်ကြီးတွေနဲ့ပါတိုက်ခတ်ခဲ့ပြီးလက်ရှိအချိန်မှာစစ်ကောင်စီတပ်တွေကအလဲကျွန်းကြီးရွာမှာဆက်လက်တပ်ဆွဲနေတယ်လို့ဆိုပါတယ်တိုက်ပွဲကြောင်အနီးအနားကကြီးရွာသားတွေဟာဘေးလွတ်ရာကိုသိမ်းရှောင်နေရတယ်လို့သိရပါတယ်။တစ်ဆက်တည်းမှာပဲပလဲမြို့နယ်တွေကကြီးရွာတွေမှာလည်းဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲတွေရှိနေပါတယ်။ကဏီမြို့အလဲကျွန်းကြီးရွာကိုပြစ်ခတ်ပြီးပြန်လာတဲ့ရဟတ်ရင်ဟာပလဲမြို့ကတိုက်ပွဲတွေဖြစ်ပွားနေတဲ့နေရာတွေကိုလည်းလေကြောင်းကနေတိုက်ခတ်ခဲ့တယ်လို့ဒေသခံသူကပြောပါတယ်
။တိုက်ပွဲကတော့ဒီဟာပြည်ရင်နဲ့ပြည်သူတွေနဲ့တိုက်ပွဲဖြစ်တယ်ကနေ။ဖြစ်တော့သူတို့လည်းရဟတ်ရင်တို့ကြီးသာဘလကပြစ်ထားတယ်ကွာ။ဒီကိုဟိုဟာပေါ့ကျွန်တော်တို့မနေ့နေ့ပတ်ချမ်းရယ်တရက်ပတ်ချမ်းရယ်တောက်ပတ်ချမ်းရယ်ပေါ့အဲ့လိုဒီမှာမြစ်ပေါ့ကျွန်တော်တို့ပဲမြေလောင်းနေတော့ပဲချမ်းရယ်ဒီနေ့ကြီးလာပြတယ်ကမြေလေကျော်ကဒီမာကြီးဒီလောက်ကြတယ်အခုပြီးခဲ့တဲ့နိုင်ရောလောက်ကဒီကြီးလာခုတော့
တိုက်ပွဲအချိန်နဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားတာတော့မရှိသေးပါဘူးစကိုင်းတိုင်းဒေသကြီးတွေကကဏီမြို့နယ်နဲ့ပလဲမြို့နယ်တို့အတွင်းမှာမကြာခဏဆိုလိုစစ်ကောင်စီကလေကြောင်းကနေတိုက်ခတ်ရှင်းလင်းရတဲ့အထိတိုက်ပွဲတွေကျင်းထန်နေပါတယ်။တိုက်ပွဲကြောင့်ဒေသခံတွေကတောတောင်တွေထွက်ပြေးရတယ်လို့ထွက်ပြေးပုန်းဆောင်ရင်းတောထဲမှာမွေကြိုက်ပြီးတိတ်ဆုံးသူတွေလည်းရှိတယ်လို့ဒေသခံတွေကပြောပါတယ်။ပလဲမြို့နယ်ထဲမှာကျေးရွာဆယ်ရွာထက်မနည်းမီးရှို့ခံရပြီးနေအိမ်ထောင်နဲ့ချီမီးလောင်ကျွမ်းပြီးတော့တောင်းနဲ့ချီတဲ့ဒေသခံတွေဟာအိုးမဲ့အိမ်မဲ့ဖြစ်နေရပါတယ်။စစ်ကောင်စီကမိုဘိုင်းအင်တာနက်အသုံးပြုမှုဖျက်တောက်ထားတာနဲ့နှစ်လကျော်ရှိလာနေပြီဖြစ်တယ်လို့ရိခာတည်ယူမှုကိုလည်းတင်းကျပ်ထားတဲ့အတွက်ဒေသခံတွေမှာအခက်အခဲတွေရှိနေပါတယ်ခင်ဗျာ။